ရခိုင်ပြည်နယ်တွင် ARSC အစွန်းရောက်အကြမ်းဖက်သမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအင်ဒိုနီးရှားနိုင်ငံသား၏ဝင်ကြီးနဲ့အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဒီကနေ့ဆွေးနွေးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရင်းနောက်ပြည်နယ်တွင်းကစိန်ခေါ်မှုတွေနဲ့အခက်အခဲတွေဖြေရှင်းနိုင်မယ်ရေရှည်နီလန်းကောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံသား၏ဝင်ကြီးဌာနကထုတ်ပြန်ပါတယ်။အင်ဒိုနီးရှားသမ္မတဘက်ကတော့
Kita menyesalkan aksi kekerasan yang terjadi di Rakhine State, Myanmar.
မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုအင်ဒိုနီးရှားနိုင်ငံကရှုတ်ချတဲ့အကြောင်းသမ္မတဂျိုကိုဝီဒိုဒိုကပြောဆိုခဲ့တာပါ။ပြည်ညာချက်တွေရှုတ်ချမှုတွေနဲ့တည်းမလုံလောက်ပါဘူး။လက်တွေ့ဆောင်ရွက်မှုတွေလိုအပ်ပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့အင်ဒိုနီးရှားလူမှုအဖွဲ့အစည်းတွေနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုဆက်ပြီးအခိုင်အမာထောက်ပံ့သွားမှာဖြစ်တယ်လို့သမ္မတကပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေနဲ့အတူရပ်တည်တဲ့အကြောင်းပြသတဲ့အနေနဲ့လည်းနိုင်ငံတကာမှာမွတ်စလင်တွေဆန္ဒပြကြပါအင်ဒိုနီးရှားနိုင်ငံဂျာကာတာကမြန်မာတန်ရုံရှိမှလည်းရာနဲ့ချီတဲ့မွတ်စလင်အမျိုးသမီးတွေဆန္ဒပြခဲ့ကြပြီးအင်ဒိုနီးရှားအစိုးရဘက်ကမြန်မာနိုင်ငံအပေါ်မှာအခုထက်ပိုပြီးတော့ဖိအားပေးဖို့တောင်းဆိုကြပါတယ်။ဩစတြေးလျနိုင်ငံမှာလည်းလွှတ်တော်ရှိတဲ့မြန်မာတန်ရုံတို့ရှိမှဆန္ဒပြခဲ့ပါတယ်။နောက်ဒီရုရှားနိုင်ငံတွင်းကမွတ်စလင်အများစုနေထိုင်ရာချက်ချင်းဒေသကဂွန်စနီမြို့မှာလည်းရခိုင်ဒေသကမွတ်စလင်တွေကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချီတဲ့လူတွေစုဝေးပွဲလုပ်ခဲ့ပါတယ်ရှင်။